ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကနေဂျွန်လ20ရက်နေ့တောက်ကြနေမနေ့ခင်မြန်မာဘာသာအစီအစဉ်တွေကိုမနေ့9နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုလိုင်းလိုမီတာ24 30နဲ့39တို့ကနေထုတ်လွှင့်ပေးနေတာပါအခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့မနေ့ခင်အင်္ဂလိပ်စာသင်ကန်းစာအစီအစဉ်နဲ့အတူပတ်စံကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ပွေးဆိုတာဒီဖန်ဂတ်ပိုတမျိုးကြောင့်ဖြစ်ပါတယ်ပွေးရတော့တိတာတာတော့စဖြစ်တော့အဲ့လိုအနီး
ကလေးတွေမှာဖြစ်တတ်တဲ့ပွေးညင်းတဲ့ယောဂါတွေအကြောင်းပမောက္ခဒေါက်တာဇောဝင်းနဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါပြင်တိုင်းရင်းသားနယ်စပ်ဒေသမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။ဒီတက်ကမှအရင်ဆုံးတော့ American Indian အသုံးအနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါ။ဒေါ်လာလာတန်အစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ရရှိမြတ်ကိုဒီကနေ့တွေ့တင်ပြမယ့် idiom အသုံးကတော့
kiss up to
ဖြစ်ပါတယ်စာလုံးပေါင်းက kiss kiss up up to to ဖြစ်ပါတယ်ခု idiom အသေးပဲကတော့ကို့အထက်လူကြီးကို့ကိုကိုကြီးမဆာမယ့်အရေးပါတဲ့ပုဂ္ဂိုလ်ကိုမျက်နှာချိုသွေးလှူဆောင်တာလို့အသေးပဲရပါတယ်ကျမတို့မြန်မာအရက်သုံးစကားရတော့မျက်နှာလို့ဖော်လံဖားတာပေါ့ရှင်ခု idiom အသုံးစကားမှာလဲဟိုဟာလေးပြေလုတ်ပေးဒီဟာလေးပြေလုတ်ပေးနဲ့မျက်နှာလိုမျက်နှာရလှုပ်တာမျိုးကိုကြီးညွှန်းပြောဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Nobody liked Jake because he spent all his time trying to kiss up to our boss So we were delighted when Jane Brown got the promotion Jake was after with all his kissing up and flattery
ပေဒူကမှဂျိတ်ကိုသဘောမချကြဘူး။ဘာကြောင့်လဲဆိုတော့သူဟာတစ်ချိန်လုံးပဲသူ့အထက်လူကြီးကိုဖားနေလို့ပါ။ဂျိတ်ဟာဒီလောက်တောင်ဖော်လံဖားမြောက်ပြင့်ပြောဆိုခဲ့ပေမဲ့လို့သူလိုချင်တဲ့ရာထူးကိုသူမရဘဲဂျိန်ဘောင်းကိုတင်ပေးလိုက်တဲ့အတွက်ကျွန်တော်တို့ဝန်တာအားရဖြစ်ခဲ့ကြတယ်လို့အတိအပယ်ရပါတယ်။ဆွဆော့ကပြောခဲ့သလိုပါပဲအထက်လူကြီးပြောသမျှမှန်မှဖျားလို့လောက်တသူဟာအထက်လူကြီးကဘာပဲပြောပြောဟုတ်သည်ရှိစေမဟုတ်သည်ရှိစေလူကြီးအကြိုက်လိုက်ပြောတတ်တာကိုလည်းရည်ညွှန်းပြီးဒီ idiom ကိုအသုံးပြုလို့ရပါတယ်။ဥပမာကိုနားဆင်ကြည့်ကြရအောင်
။ Pete goes further than anybody else in kissing up to the boss. If the boss ever told us, no matter what everybody thinks, the world is flat, Pete would say, "Yes, sir. It sure looks flat to me."
Pete လူတကာတဲ့အထက်လူကြီးကိုဖားရမှာကန်းကုံအောင်ပဲဗျာ။တကယ်လို့ထက်လူကြီးကကျုပ်တော့ဗျာဘေသူကဘာပဲထင်တင်ကဘာကြီးဟာပြားနေတယ်ဗျာလို့ပြောလိုက်ရင်ပီတ်ကလည်းမှန်လိုက်တာဆရာသမားရေကျွန်တော်အမြင်မှလည်းကဘာကြီးကပြားနေတာပဲလို့တန်ရောင်လိုက်အကြိုက်ပြောပါလိမ့်မယ်လို့အထိပ္ပယ်ရပါတယ်မျက်နှာလိုမျက်နှာရလှုပ်တာမျိုးကိုဘယ်လိုပြောမလဲ
kiss up to
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
နခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်တင်ပြပေးသွားတာဖြစ်ပါတယ်ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့ဒီ VA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းလေဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်ပတ်ရှုနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေကိုမလွင့်ခင်မှာမနေ့ဖြန်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်အကြောင်းကိုပြောပြခြင်းပါတယ်ခင်ဗျာ
တရားရှိခင်ဗျာမြန်မာနိုင်ငံမှာရွေးကောက်တင်မြှောက်တဲ့စနစ်ကိုအများသဘောတူစနစ်အစား PR လို့ခေါ်တဲ့အချိုးကျရွေးချယ်တဲ့စနစ်နဲ့အစားထုတ်မယ်လို့အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်။သောတာရှင်တွေဘယ်လိုသဘောရရပါသလဲ။ဒီ PR စနစ်ဆိုတာဟာမြန်မာနိုင်ငံနဲ့တကယ်သင့်လျော်ကိုက်ညီပါသလား။ဒီစနစ်ကြောင့်ကောင်းကျိုးဆိုးဖြစ်တွေဘယ်လိုဖြစ်လာနိုင်လဲဆိုတာကိုအခုလာမယ့်စနစ်ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာ။ပါဝင်ဆွေးနွေးလို့ရတော့ရာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က232 3899 5 fax number 232 3899 ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေပါဝင်ဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တို့ရရှင်ဟေးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေခင်ဗျာအခုကစပြီးတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးမှာပါတိုင်းရင်သတင်းတော်အစီအစဉ်ကိုမထုတ်လွှင့်ခင်မှာအခုအရင်တော့ပတ်စင်ချမ်းမာရေးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာတော့ကလေးတွေမှာဖြစ်တဲ့ပွေးညင်းတဲ့ယောဂအကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံကကလေးငယ်တွေအများဆုံးဖြစ်တဲ့အရေးပြားယောဂါတွေထဲမှာကူးလွယ်တဲ့ဒီမှုပိုင်းဆိုင်ရာယောဂါတွေလည်းပါတယ်လို့ချမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဒီလိုပွေးညင်းတဲ့ယောဂါတွေဘာကြောင့်ဖြစ်ရပြီးဘယ်လိုကုသကာကွယ်နိုင်ပါသလဲချင်းယူကုသရတဲ့ဒီယောဂတွေကိုမကုသနိုင်ရင်ပြင်းထန်တဲ့နောက်ဆက်တွဲတွေလည်းဖြစ်နိုင်ပါတယ်ဒီအကြောင်းကိုစေတက္ကသိုလ်တက်ကလေးချမ်းမှာပညာဌာနအငြိမ်းစားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကကလေးငယ်တွေမှာအရေးပြားယောဂဖြစ်နှုန်းများနေတဲ့နေရာမှာဒီအဖြစ်အများဆုံးတဲ့ကဘက်တီးရီးယားကြောင့်ဖြစ်တဲ့အနမီအနက်ဆက်ယောဂါနောက်ဝဲယောဂါတွေပြောပြတဲ့အခါမှာနောက်ထပ်အဖြစ်အများဆုံးအရေးပြားယောဂါဆိုရင်ဆရာကြီးဘယ်ယောဂါကိုထောက်ပြမလဲ
ဟုတ်ကဲ့ကိုဝင်းမင်းကျွန်တော်ဒီနမီနဇနဲ့ဝဲပြင်ပေါ့နော်အပိုင်းတွေ့အတွေ့အတွေ့များလာတာပါရှိလဲဆိုတော့ fungus ပိုးပေါ့မိုးပေါ့နော်အဲကြောင့်ဖြစ်တဲ့ပွေးလို့ညင်းလို့တက်တူတာလဲတော်တော်လေးတွေ့ပါကျဆွေကျွန်တော်ရဲ့ကလေးတွေပေါ့နော်သူပြန်ဘုံကြီးเจ้าနေမှာနေကြတဲ့ဒီကိုရင်နေပေါ့ကိုရင်နေအကောင်းမှာဆိုတော့တော်တော်များများတွေ့တာရှိပါလိမ့်က
ဟုတ်ကဲ့ဆရာအဲ့ဒီတည်းမှာဆရာဒီတစ်ခုစီအကြောင်းကိုဆက်ပြီးတော့ရှင်းပြလို့ရမှာဆရာ
ဟုတ်ကဲ့ဝေးပေါ့နော်ပွေးဆိုတာဒီ fungus ပိုးတစ်မျိုးကြောင့်ဖြစ်ပါတယ်ပွေးကတော့တိတာတော့စဖြစ်နေတော့အဲ့လိုအနီးအဝိုင်းတွေတလီပေါ့နော်အဲ့မှာဘေးနားမှာဒီပဝင်းဘေးပဝင်းရဲ့နားမှာတက်ကလေးအပုလေးတွေရှိမယ်အလေကတော့အပြင်လေးပေါ့ပေါ့နော်ဘာမှမတွေ့နောက်ပိုင်းကျတော့တကြီးနဲ့သူကလက်မြန်သွားပြီးတော့ပွေးကွက်ဖြစ်ရင်အလေကွက်တည်းကတော့ပြောင်းပေါ့ဘာမှမဖြစ်ဘူးအောက်ကဘေးရဲ့ပဝင်းရဲ့မှာဒီထူတယ်အများကြီးရှိပါတယ်ဒါတော့များတွေ့ဘူးတယ်ပေါ့နော်ဆံကွက်ရားတယ်ပေါ့ရားတဲ့တောင်ကုတ်တယ်ကုတ်ရင်ရင်းပြီးတော့ကြီးကျယ်တာပါညာဖြစ်နိုင်ပါဘာသာမျက်နှာမှာလည်းဖြစ်တာတို့ဒီမြင်ရတဲ့နေရာတွေတော်တော်လေးချက်ချာဖြစ်တော့ဗျာ။ဒါမျိုးတွေလည်းခဏခဏတွေ့ရပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီပွေးကိုပောက်ပြီးတဲ့အခါမှာပေါ့ဆရာနော်လက္ခဏာတွေလည်းပေါ်လာပြီဆိုရင်ဒီကုသနိုင်မှုအနေအထားကရောဘယ်လိုရှိလဲဆရာ
။ပွေးကျက်တက်ဆိုရင်တော့ကျွန်တော်လိန်ကြီးတွေရှိပါတယ်။ဒီ and the fungal called the potassium ပါတယ်။လိန်ကြီးတွေပေါ့နော်။တို့သုံးလို့ရပါအဲ့ဒါလည်းမကအောင်တခါလေကြောက်တော့လည်းဒီလိန်စင်းနဲ့တည်းမရရင်တောက်ဆီတွေပြရပါတယ်ကျိုးတောက်ဆီတွေက side effect နဲ့ရှိတယ်ပေါ့နော်အဲကျိုးတောက်ဆီတွေကတော့ take side effect မရှိတော့ဘူးတော့ကျောင်းဝင်ညားမှာပဲပြလို့ရပါတယ်အဲ့ဒီဆီတွေကိုတော်တော်ကြာကြာလေးတောက်ရပါတယ်နော်ခလေးကြောက်လို့ရှင်ဒီရေပားမှာဖြစ်တာဆိုရင်တလားတော့ပေါ့နော်ခြေလက်လက်တန်းမှာဖြစ်တာဒီဥယျာဉ်မှာဖြစ်တာဆိုတခါလေး3လ6လအထိဖြစ်တော့တာမျိုးရှိပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုမျိုးဒီဆေးတောက်ရတဲ့အထိအဆင်မရအောင်ပါဆရာနော်ကြိုတင်ကာကွယ်နိုင်တဲ့အနေအထားကိုရှိလာဆရာဒီမှုပိုးကြောင့်ဖြစ်တာဆိုတော့
ကျွန်တော်မှာပါလေတကယ်တော့ဒါဘာလဲဆိုတော့တကူရေးတန်ဆင်းရေးပေါ့နော်အမှန်ဆင်းရေးနေမယ်အဲဘဝစားတဲ့တန်ဆင်းခြင်းရှောက်ကွမှုတပ်ပြီးဝင်မယ်ဒီလဲဝစားတဲ့စမှုအပူပေါ့နော်တကူရေးတန်ဆင်းရေးကိုယူဆိုင်မယ်ဟောခြေလက်ဆင်းမယ်ရမှန်ချိုးမယ်ပေါ့နော်ဒီလိုပြရမယ်နော်အဲဆိုလောလောဆယ်တော့ဒါတွေကပြင်းနေပါတယ်ဒါမှလည်းဒီအချိန်မျိုးကအမြဲတမ်းကြောက်မှာဗျအတူတင်းဒီကြောင်းနေပါလေပေါ့နော်ဆိုတော့မိဘမဲ့ကြောင်းမှာနေရတယ်နော်ဒီအများနဲ့စစ်ပောင်းနေတဲ့နေရာတွေမှာဖြစ်ရင်ဒီမှာတယောက်ကောင်းတယောက်ကဝင်တယောက်ကထဲရှင်ကူးသွားတယ်ပေါ့နော်တယောက်ဝင်တဲ့တယောက်ထိကမှုများလို့ရှင်လည်းဒါတွေကကူးသွားပါတယ်ဒါဒီဖူးရလည်းကူးမယ်တော့ညင်းကြရင်တော့ဒီခန္ဓာကိုယ်မှာဖြူကွက်ကလေးတွေ့တယ်ဒီနေပုံများလာတယ်ပေါ့နော်အဲ့ဒါလည်းဒီ fungus တစ်မျိုးတောင်ဖြစ်ပါ Fungicia falciparum လို့ခေါ်တော့ပေါ့နော်ဒီကြာကြပုတ်ကွာခက်ပါတို့ဘလို့ချိန်ပြရပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီပုတ်ကွာခက်တဲ့အတွက်ညင်းရောကာကွယ်မယ်ဆိုရင်ဆရာခုနကပွေးကိုကာကွယ်တာ ਨੇ အတူတူပဲလားဆရာဟုတ်ကဲ့ဆရာဟုတ်ကဲ့
နောက်တစ်ခုကတော့ဒီကောင်းမှလည်းတက်ပေါ့နော်တက်အနေနဲ့ပေါက်တက်တယ်ရှိပါတယ်အဲ့ဒါကတော့ဒီဒီလိုပဲခုနကျွန်တော်ရှင်းပြခဲ့သလိုပေါ့နော်ပုံကြောင်နေမှာနော်တန်ချေကိုကြီးဆိုင်မှာပြင်းနိုင်တဲ့ခြားတော့လည်းဖြစ်နိုင်ပါအဲ့ဒါကောင်းမှတက်ဒီပေါက်တယ်တယောက်နဲ့တယောက်ကူးတယ်နော်တက်ကကျတော့ပူပူလေးတွေပေါ့နော်အပြူရောတကယ်လို့ထိမှန်ကောင်းမှအပြူပွင့်ကလေးလိုလိုရှိရဲ့ကျေကီဥယျာဉ်မှာအဓိကဖြစ်ပါမကြကတာဟိုတော်တော်များများအတွေ့ရတော့သိနေကြတာဖြစ်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီ dead bug ပြီးတဲ့ခါမှာပေါ့ဆရာเนาะလက္ခဏာတွေလည်းပေါ်လာပြီဆိုရင်ဒီကုသနိုင်မှုအနေထားကရောဘယ်လိုရှိလဲဆရာ
အဓိကလည်းသူကြတော့လည်းဒီလိုပဲ anti fungal လိမ့်စေတဲ့ပြင်းမယ်เนาะချို့ဒီ fungal ဆက်တွဲဆေးပေါ့နော်တောက်ဆေးကျွန်တော်တို့ပေးပါပေးတဲ့ခါမှာတော်တော်ချာချာလေးပြရပေါ့နော်လားနဲ့ချီပြလိုက်တော့တော့
ပါရစေ။ဟုတ်ကဲ့ဆရာ။အဲ့တော့ဒက်အတွက်ဒီကာကွယ်နိုင်တဲ့အပိုင်းနေထားကရော
။ဟုတ်တယ်ကာကွယ်မှုကတော့ခုနပြောသလိုကျွန်တော်ကိုယ်ရတန်ချင်းပတ်ဝန်းကျင်တန်ချင်းပေါ့နော်ဒီကိုယ်ရတန်ချင်းကိုယူဆိုင်မယ်။ကိုယ့်ရဲ့မှာသူများကောင်းဆိုကိုယ်ကမအုံးဘူးပေါ့နော်။အဲ့ဒီကိုယ့်ရဲ့ကောင်းဆိုကောင်းဆိုပါမယ်။ဒီချာရှော်မယ်။မိဘတိုင်းမယ်ပေါ့နော်။ဒီလိုမျိုးနေကူလာမယ်တိုင်း။တာမျိုးတွေလှုပ်လို့ရှိရင်ပို့ပြီးတော့စင်ပြပါလေတန်ချင်းယူဆမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီပွေးနှင်းတဲ့ဒီ fungus smooth ဘိုးကြောင့်ဖြစ်တဲ့ယောဂါတွေနဲ့ပတ်သက်ပြီးတော့ဆရာရေအရေးအကြီးဆုံးဒီကျွန်တော်မမေးမိတဲ့အချက်ကျန်ခဲ့တယ်ဆိုလို့ရှိရင်ဘယ်အချက်ကိုထောက်ပြမလဲဆရာ
ဟုတ်ကဲ့အဓိကတော့ဒီယောဂါတွေကဒီကိုယ်တန်ချင်းပေါ်မှာယာယီမှုတည်တယ်ပေါ့နော်အဲဒီဝေစားတန်ချင်းဒီကိုယ်တန်ချင်းပေါ့ဒါပြတော့ဒီကောင်တွေကတော့ကိုယ်ဝိတော်လေအနမီနဲ့ဆက်ဆိုတာသူချင်းတော့ကုတာတော့ခါမသိမကြဘူးပေါ့ဒီပွေးညင်းတဲ့တို့မှာတော့ပို့ပြီးတော့ကြာကြာအချင်းကြာကြာကုတာပါလေ
ဟုတ်ကဲ့ဆရာတခြားအရေးကြီးတဲ့ချက်ကောရှိအောင်လား
အဲတခြားအရေးကြီးတဲ့ချက်ကဒီအရာလေးယူအမျိုးဆိုးကြီးတဲ့အရေးပြည့်စည်တဲ့တကြောင်ကြားတဲ့အတွက်အရေးပြတော့နေရထိုင်ရလည်းမကောင်းဘူးပေါ့နော်အဲ့လိုပဲသူကလည်းဖက်ကြီးရပို့ပေါ်လက်ထဲကြည့်တဲ့ကြားမှာရှိတယ်secondary bacterial infection ဘာလို့ပိုးဝင်သွားလို့ရှင်လဲခုနလိုကြောက်ကရောင်လို့ anemia နဲ့ septic ကိုကြောင်းနေတယ်အဲ့ဒီကနေကြောက်ကရောင်ဖြစ်နိုင်တယ်တော့ကျန်တဲ့နောက်ဆက်တွဲယောဂါတွေဖြစ်နိုင်ပါလား
ဟုတ်ကဲ့ဆရာဒီခါကျတော့ဒီရေပြားယောဂါတွေအားလုံးကတစ်ခုဖြစ်ပြီးရင်စောစောစီစီမကုတာရဲ့နောက်တစ်ခုကိုဆက်ဆက်ပြီးတော့အချိန်ကိုဆိုးသွားနိုင်တဲ့အနေအထားဖြစ်တာပေါ့ဆရာနော
်ဟုတ်ပါပါ
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ပါဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့ပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါထုတ်လွှင့်ပေးမှာကတော့တိုင်းရင်သတင်းတော်အစီအစဉ်ဖြစ်ပါတယ်ဒီအစီအစဉ်ကိုထိုင်းခြေဆိုင်တိုင်းရင်သတင်းတောက်တွေတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရဲစေးရေးကြိုတင်ညှိနှိုင်းရေးအတွက်တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းများဘက်ကနေပြီးတော့တွေ့ဆုံဖို့အဆင်သင့်မဖြစ်သေးပါဘူး။မြောက်ပိုင်းရှမ်းပြည်တပ်မတော်အခြေစိုက်တဲ့တပ်စခန်းကိုအစိုးရတပ်ကနေတိုက်ခိုက်ခဲ့တယ်ဆိုတာနဲ့စစ်ပွဲတွေကြောင့်ကချင်စစ်ပြည်ဒုက္ခသည်စခန်းကကျောင်းသားတွေရဲ့ပညာရေးရှေ့ဆက်ဖို့အခက်အခဲဖြစ်နေတဲ့အခြေအနေတွေကိုကြားကြရမှာပါရှင်။ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တနင်္ဂနွေလုံးအတိုင်းတာပြစ်ခတ်ရစေးရေးကြိုတင်ညီနိုင်ရေးအတွက်အစိုးရဘက်ကနေစွန်းလကုံမှာတွေ့ဆုံဖို့ကမ်းလှမ်းချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများဘက်အနေနဲ့တွေ့ဆုံဖို့အဆင်သင့်မဖြစ်သေးဘူးလို့ NCCT ကောင်းဆောင်နဟန်တာကပြောပါတယ်။ညီနိုင်ရေးအတွက်စွန်းလ15ရက်နေ့တွင်ကမြန်မာငင်းချင်းရေးစင်တာအကြီးတန်းအရာရှိဦးလမောင်ရွှေကလာရောက်မေးမြန်းရာမှာတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့ထိပ်သီးအစည်းအဝေးကျင်းပဖို့လိုနေသေးတယ်လို့အစိုးရရည်တည်ချက်ကိုလက်မခံနိုင်သေးတဲ့အချက်တွေကိုညီနိုင်ဖို့လိုနေသေးတယ်လို့နဟန်တာကပြောပါတယ်အစိုးရအနေနဲ့ Federal War ဟာရနဲ့ကိုပိုင်ပြတ်ထန်းခွင့်ဆိုတဲ့စကလုံးများကိုလက်မခံဖို့ NCCT ဘက်အနေနဲ့ဒီကိစ္စတွေအပေါ်ဆုံးဖြတ်ချက်မပေးနိုင်လို့ထိပ်သီးကောင်းဆောင်အစည်းအဝေးများကျင်းပဖို့လိုအပ်နေတယ်လို့လည်းသူကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းရှူးမြို့ပတမားမော်တောင်ပေါ်မှာအခြေစိုက်တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းကိုအစိုးရတပ်ဘက်ကလက်နက်ကြီးတွေနဲ့နေရက်ကြော်ကြာပစ်ခတ်တိုက်ခိုက်ခဲ့လို့ရှမ်းပြည်တပ်မတော်ဘက်ကတပ်ဆုတ်ပေးလိုက်ရပါတယ်အစိုးရတပ်ဘက်ကခလရ149တင့်53ညာတင့်51တို့ကဂျွန်လ17ရက်နေ့ကစပြီးတိုက်ခိုက်ခဲ့လို့ပြီးခဲ့တဲ့စနေနေ့ကလွယ်ဆောင်ထောက်ပတမားမော်လွယ်ဆင်တပ်စခန်းကိုစုပ်ပစ်လိုက်ရတာဖြစ်တယ်လို့ရှမ်းပြည်တပ်မတော်ပြောခွင့်ရတူပုံမူကြီးဇိုင်လာကပြောပါတယ်ဒီလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကနေနှစ်ဖက်ထောင်ထားတဲ့မြေမြုပ်မိုင်းတွေကြောင့်မိုင်းရှူးဒေတာခံတွေနင်းမိပြီးရွာသားနှုတ်ဦးသေဆုံးပြီးတော့တဦးတန်ရာရရှိခဲ့ပါတယ်။လက်ရှိအချိန်မှာတော့မိုင်းရှူးမြို့နယ်အတွင်းမှာအစိုးရဘက်ကကောရှမ်းပြည်တပ်မတော်ဘက်ကပါစီရင်အားဖြည့်တင်းနေတယ်လို့မိုင်းရှူးဒေတာခံတွေကပြောပါတယ်။
ကရင်အမျိုးသားအစည်းအရုံးခင်ယူမြိတ်တဝဲခိုင်တမဟာလေးလက်အောက်ခံတရင်ကိုအစိုးရတပ်ကဝင်းရောက်ပစ်ခတ်ခဲ့လို့ခင်ယူဘက်ကနှစ်ဦးသေဆုံးသွားခဲ့တယ်လို့လက်နက်တွေလည်းသိမ်းယူသွားတယ်လို့ခင်ယူဘိတ်တဝဲခိုင်တွဲဖက်အတွင်းရင်မူဘဒိုစောအင်နာကပြောပါတယ်မြန်မာအစိုးရစစ်တပ်ချင်းမြန်တရင်ခမာယ99ကခင်ယူတပ်မဟာလေးလက်အောက်ခံတရင်71ကိုအခုလ73ရက်နေ့ညနေပိုင်းနဲ့14ရက်နေ့တွေမှာဝင်းရောက်ပစ်ခတ်ခဲ့တယ်လို့သူကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး KNU အနေနဲ့တိုင်းမှုနဲ့သက်ဆိုင်ရာစီကိုကြောင်းကြားထားပြီးပြီလို့ဆိုပါတယ်။ကရင်အမျိုးသားစီယုံ KNU ဟာမြန်မာအစိုးရနဲ့2012ခုနှစ်နှစ်စံပိုင်းကပြစ်ခတ်ရစဲထားတာပါ။
သူအနာပူမြင့်မြုံဟောင်းရှာဖွေဒူးဖို့တွေ့ရှိချက်အားလုံးကိုအများပြည်သူသိရှိလေ့လာနိုင်ဖို့အတွက်မော်လမြိုင်မှာရှိတဲ့ယဉ်ကျေးမှုပြတိုက်မှဆွမ်းနာ16ရက်နေ့မှာစတင်ခင်းကျင်းပြတာထားမယ်လို့သိရပါတယ်။ရှာဖွေတွေ့ရှိချက်အားလုံးရဲ့ခင်းကျင်းပြတာပွဲမှာမိသူမဆိုလာရောက်လေ့လာနိုင်ပြီးတပတ်ကြာပြတာထားမှာဖြစ်ပါတယ်။ဒါကြောင့်တက္ကသိုလ်ကျောင်းသားအပါဝင်အထက်တန်းကျောင်းသူကျောင်းသားတွေလာရောက်လေ့လာဖို့ကိုလည်းဖိတ်ကြားထားတယ်လို့မွန်ပြည်နယ်ယဉ်ကျေးမှုတာဝန်ခံဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ်။သူ့အနာပူမီမြို့ဟောင်းတူးဖော်မှုကိုပြည်ထောင်စုပတ်ကျက်နဲ့ရှေးဟောင်းသူတေတနာအမျိုးသားပြတိုက်နဲ့စာကြည့်တိုက်ဦးစီးဌာနတို့ကနေ2014ခုနှစ်ဇန်နဝါရီလကနေစတင်တူးဖော်ခဲ့ပြီးတူးဖော်မှုကာလတလျှောက်မှာတော့ပါတာရေးအဆောက်အဦလို့ယူဆရတဲ့အဆောက်အဦတွေမြို့ရိုးလို့ယူဆရတဲ့အဆောက်အဦတွေအပြင်လက်ရွေးစင်အုတ်ချက်ကဝင်ရုပ်ကြွအုတ်ခွက်ဖျားအကျိုးအပဲ့စီမီခွက်စားထဲတဲ့အိုတူလောင်အိုချမ်းကွဲတွေတင်းကားပြားစားတဲ့ပစ္စည်းတွေဒူးဖော်တွေ့ရှိခဲ့တယ်လို့ဒူးဖော်ရဲ့အဖွဲ့ကနေတိရှိရပါတယ်
။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာမြန်မာစစ်တပ်နဲ့ KNO တို့တိုက်ပွဲပြန်လည်ဖြစ်ပွားတဲ့၃နှစ်ပြည့်အထိမ်းအမှတ်နေနဲ့ကချင်နစ်ချင်းခရီးယံအဖွဲ့ချုပ် KBC ဦးဆောင်ပြီးဆနတ်တောင်းဆိုစူတောင်းပွဲတွေပြုလုပ်ခဲ့ပြီးမှ KBC အထွေထွေတွင်ရင်မှုဒေါက်တာခလမ်ဆမ်ဆွန်ရဲ့ကိုရီးအချက်လက်တွေကိုအာဏာပိုင်တွေကနေစုံစမ်းမှုတွေလုပ်နေပါတယ်။ဇွန်လ၉ရက်နေ့မွန်းလွဲပိုင်းမှာရဲတပ်ဖွဲ့ဝင်တွေကဒေါက်တာခလမ်ဆမ်ဆွန်နဲ့ပတ်သက်တဲ့ကိုရီးအချက်လက်တွေကိုအစိုးရရက်ွက်အုပ်ချုပ်ရေးမှုရုံးမှာလာရောက်စုံစမ်းမှုပြုလုပ်ခဲ့တယ်လို့ KBC သတင်းတာဝန်ခံဆီယာလမာယောကပြောပါတယ်။အတွင်းရင်မှုဒေါက်တာခလမ်ဆမ်ဆွန်ရဲ့နေအိမ်နဲ့ KBC ရုံးတွေမှာတော့လာရောက်စစ်ဆေးခြင်းမရှိသေးဘူးလို့သိရပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ကချင်လက်နက်ကိုင်အဖွဲ့ KIA နဲ့အစိုးရစစ်တပ်တို့ကြား၃နှစ်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်စစ်ပြေးဒုက္ခသည်စခန်းကကျောင်းသားတွေအနေနဲ့ပညာရေးရှိဆက်ဖို့အခက်အခဲဖြစ်နေပါတယ်။စစ်ပွဲတွေကြောင့် KIA ကျောင်းတွေပိတ်ထားရသလို KIA ဘက်ကတော့ကျောင်းတွေအမြန်ဖွင့်နိုင်ရေးအတွက်ကြိုးပမ်းနေစေလို့ဆိုပါတယ်။ကချင်ဒုက္ခသည်စခန်းနေကျောင်းသားတွေရဲ့ပညာရေးအခြေအနေတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
ကချင်ဒုက္ခသည်စခန်းကတက္ကသိုလ်ဝန်ထမ်းအောင်မြင်သွားတဲ့ကလေးတွေဟာစစ်ပွဲတကြအခုချိန်ထိ KIU ကဖွင့်လှစ်ထားတဲ့တက္ကသိုလ်ကျောင်းတွေကိုမတော်နိုင်သေးပဲပညာရေးကိုခေတ်သရပ်ထားရတယ်လို့မကိုင်းရန်ဒုက္ခသည်စခန်းကကချင်တိုင်းရင်းသူမိုက်ရွယ်ဘူးကပြောပါတယ
်။ဆေးနားအောင်ထိုင်လဲတကယ်လို့တက္ကသိုလ်မဖွင့်ဖြစ်ခင်ကတော့ဘာအကျိုးမှရှိလာမှာမဟုတ်ဘူးလို့ဒါပေမဲ့ညီမလေးကဆေးတက္ကသိုလ်တော့တက်ပြောင်းတက်မယ်လို့တော့စူးစမ်းတယ်ဒါပေမဲ့ဘလို့ဖြစ်လာမယ်တော့ဒီနော်ဒီစစ်ကျောင်းလေး
မရွယ်ဘူးကတော့ပြီးခဲ့တဲ့နှစ်ကတက္ကသိုလ်ဝန်ထမ်းစာမှုပွဲကိုအင်လန့်ပွန်ဒုက္ခတဲ့စခန်းကနေအောင်မြင်ခဲ့တာပါအလားတူကြေရန်ဒုက္ခတဲ့စခန်းကကျောင်းသူမနုထုကလည်းဆယ်တန်းအောင်ပြီးကတည်းကတက္ကသိုလ်ကျောင်းပြင်တခြားသင်တန်းတွေဆက်သက်ခြင်းပေမဲ့မသက်နိုင်သေးပဲစခန်းထဲမှာလုံအားပေးဆရာမအနေနဲ့လှုပ်ဆောင်နေရတယ်လို့ဆိုပါတယ
်ဆယ်တန်းအောင်ပြီးကတည်းကတော့အောင်စင်းမထွက်ခင်မှာမချနာမနေအောင်စင်းထွက်တာနဲ့အောင်တာနဲ့ဒီခါလေးမှာကျောင်းဆင်းမလာလို့တင်တန်းရတက်မယ်ဆိုရင်ပြည်သူမှာပစာခက်ခဲရှုတော့မတက်နိုင်သေးဘူး
ဒုက္ခသည်စခန်းကတက္ကသိုလ်ဝန်ထမ်းစာမှုပွဲအောင်လာတဲ့ကလေးတွေ KIO ကဖွင့်လက်မဲ့တက္ကသိုလ်ကျောင်းတွေကိုစောင့်နေတယ်လို့ဆိုပါတယ်။ KIO အနေနဲ့ကလည်းတက္ကသိုလ်စစ်ကျောင်းတွေဖွင့်နေအောင်စီစဉ်နေတယ်လို့ KIO ဗဟိုပညာရေးဌာနကအသိဉာဏ်မှူးဥယျော်ဆောင်ကအခုလိုပြောပါတယ
်။စကြတော့ဒီစစ်ဖြစ်တဲ့နယ်ကျွန်တော်ကောလိပ်ခုံကိုအစီအစဉ်ရှိတယ်။စစ်ရဲ့အခြေအနေကြောင့်ပါ။ပ ဖြစ်ခဲ့တယ်။ဒေတာအောင်ရတယ်200 300လောက်ရှိသူတို့ရဲ့ဖြစ်ဆက်မဲ့ပညာရေးဘယ်လိုအခြေအနေကိုကျွန်တော်တွေ့တော့အဲ့ဒါကိုလည်းဖွင့်ရအောင်ဆိုမှစီစဉ်နေရတယ်
စမဖြစ်ခင်တုန်းကအခြေခံမူလတန်းအလဲတန်းနဲ့အထက်တန်းကျောင်းသူရှိခဲ့တယ်လို့လဲဆိုပါတယ်။ဒါအပြင်အခြေခံစေပညာနဲ့သူနာပြုကျောင်းအပြင်စိုက်ပျိုးရေးဒီပလိုမာကျောင်းလည်းရှိခဲ့ပေမဲ့လက်ရှိတက္ကသိုလ်ဝန်ထမ်းအောင်သူတွေအတွက်တခြားကျောင်းတွေထပ်ဖွင့်နိုင်ဖို့ကြိုးစားနေစေလို့လဲဥယျာဆောင်ကပြောပါတယ
်။ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်အတွင်းမှာအစိုးရတပ်နဲ့တိုင်းရင်းသားတပ်ပေါင်းစုတို့အကြားမှာတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေပါတယ်။နှစ်ဖက်လက်နက်ကင်တပ်အကြားကတိုက်ပွဲတွေကြောင့်ဒေသခံလူထုတွေအနေနဲ့စစ်ဘေးဒဏ်ကိုခံနေကြရတယ်လို့စစ်ပွဲတွေကိုလုံးဝအလိုမရှိတော့တဲ့အခြေအနေတွေကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းမူဆက်ခရိုင်ကုတ်ခံမြို့နယ်မင်းပေါ့ကျေးရွာအုပ်စုအတွင်းမှာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကင်အုပ်စုအကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။အခုလိုဖြစ်ပွားတဲ့တိုက်ပွဲအကျိုးဆက်တွေကြောင့်ဒေသခံတွေအနေနဲ့စစ်ဘေးဒဏ်ကိုခံနေရတယ်လို့မင်းပေါ့ဒေသခံတို့ကရှမ်းဘာသာနဲ့အခုလိုပြောပါတယ်။
ဘုံဘုံမူကိုရဒီမန္တန်ရံကြီးအိုဒီကနေ့အဲမွာပြင်ဖာပြီးတယ်နော
်ကျွန်တော်တို့မုံဘော့မှာဗမာတပ်မတော်နဲ့ KIU တို့မကြာခဏတိုက်ပွဲဖြစ်တယ် KIU စစ်ကြောင်းသွားလာတာများတယ်အစိုးရတပ်မတော်ဘက်ကလည်းအင်အားဖြည့်လာတယ်စစ်သားစုကျွန်တော်တို့အရန်ကြောက်တာခြံထဲမသွားရဲဘူးပေါ်တာဖမ်းတယ်မိန်းကလေးတွေဆိုလည်းမရင်းကျစ်ခံရတယ်ဆိုတဲ့သတင်းတွေထွက်နေတယ်ပြီးခဲ့တဲ့3ရက်ကဆိုကျွန်တော်တို့ရွာကအမျိုးသမီးတယောက်ပမာစစ်တပ်ကဖမ်းလာတာပြန်လာတော့အဝတ်တွေပါမလာဘူးကိုလုံးသီးနဲ့ဘာလို့လဲမသိဘူးမေးလည်းမဖြေဘူး
တန်လွေအနောက်ချမ်းမှုဆယ်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်ကြားမှာကချင်လူလတ်ရဲ့ဖွဲ့ KIO SSA ရှမ်းပြည်တပ်မတော်နဲ့တအန်းခေါ်ပလောင်မျိုးတားလူမျိုးရေးတပ်ဦးအဖွဲ့တို့ကနေလှုပ်ရှားနေတဲ့နယ်မြေဖြစ်တယ်လို့အစိုးရတပ်တွေအနေနဲ့လည်းတိုက်ရင်အားဖြည့်လာလို့တိုက်ပွဲထပ်ဖြည့်ဖွဲ့ရှိနေတယ်လို့လည်းရှမ်းတပ်မှုတဦးဖြစ်တဲ့ဇိုင်းခမ်ခือကအခုလိုပြောပါတယ
်သူတိုက်ရင်မူတော့အဲချုံခေါ်တိုက်ခိုင်ရတော့သူကတေးပါလားအဲကြောင့်မို့အစိုးရဘက်တရားတွေအစိုးရဘက်တရားတွေကလည်းပုံပုံများလာတာပေါ့ဗျာအဲတိုက်ပွဲတွေပိုပြင်းထန်တယ်လို့သဘောရှိတယ်ဒီဒီထဲမှာလှုပ်ရှားနေတဲ့အစိုးရကအစိုးရတပ်ရင်းတွေပေါ့20ထက်မနည်းဘူ
းဒေတာခန့်တွေလည်းရာလုပ်ငန်းကောင်းမွန်စွာလုပ်ကိုင်နိုင်ရေးအတွက်စစ်ပွဲတွေကိုမလိုလားတော့တယ်လို့စီရင်အားလျှော့ချရေးကိုလိုလားနေတယ်လို့ကချင် Baptist Convention အဖွဲ့ကတင်းအုပ်ဆရာတဦးကပြောပါတယ်
ဒီလိုဒီမုံပေါ်ဆုံးရခုတတ်မတော်ဆိုးရလဲသူကစစ်ကြောင်းကလုံးဝကြီးနေထိုးနေတယ်စပေါင်းစုတို့ကိုကံတို့ဝါတို့ပါတို့လဲစစ်ကြောင်းရတို့တို့များများဖြစ်နေတယ်အဲ့ဒါကိုစက်တန်တော့ကျွန်တော်တို့ရှုတ်ချပေးပါအဲကျွန်တော်မုံပေါ်ပြီးသူတို့ချွာဆုံးလို့ဖြစ်ရင်စစ်ကိုလုံးဝမလိုလားတော့ပါဘူး
မြန်မာနိုင်ငံမှာ2010ရွေးကောက်ပွဲအပြီးသမ္မတဦးတင်းစိန်အစိုးရတည်တက်လာပြီးနောက်ပိုင်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့စည်းပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခတ်ရက်စဲရေးအတွက်တွေ့ဆုံဆွေးနွေးခဲ့တယ်လို့တစ်ဖက်မှာလည်းမြန်မာစစ်တပ်တွေကနေ KIO ခေါ်ကချင်လူလတ်ရေးအဖွဲ့တအန်းပလောင်အမျိုးသားလူမျိုးရေးအဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့တွေဓာတ်တွေမှာစီရင်အားဖြစ်တင်ပြီးထိုးစစ်ဆင်နေစေဖြစ်ပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေအနေနဲ့တည်ငြိမ်အေးချမ်းတဲ့အခြေအနေကင်းမဲ့နေပြီးစိုးရိမ်ထိတ်လန့်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်
အခုသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါတနင်္ဂနွေလုံးအတိုင်းတာပြစ်ခတ်ရက်စည်းရေးကြိုတင်ညီနိုင်ရေးအတွက်အစိုးရဘက်ကနေကန့်လန့်ချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများဘက်အနေနဲ့တွေးဆောင်ဖို့အဆင်သင့်မဖြစ်သေးဘူးလို့ NCCD ခေါင်းဆောင်တွေကပြောပါတယ်ရှမ်းပြည်တောင်ပိုင်းမိုင်းရှူးမြို့နယ်ကမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA အခြေစိုက်တဲ့တပ်စခန်းကိုအစိုးရတပ်မတော်ကနေတိုက်ခိုက်ခဲ့လို့ရှမ်းပြည်တပ်မတော်ဘက်ကတက်ဆုပ်ပေးလိုက်ရပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
ပစင်တိုင်းသတင်းတော်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေတောက်ကြနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုရာရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
လုံခြုံရေးနဲ့ပြည်ပကဖိအားတွေကိုကြမ်းကြမ်းခံနိုင်အောင်ကြိုးပမ်းမှုအပါအဝင်ဂျော်ဂျီယာနိုင်ငံရဲ့ဒီမိုကရေစီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်အမေရိကန်ပြည်ထောင်စုဟာအခိုင်အမာထောက်ခံတဲ့နိုင်ငံတစ်ခုပါဂျော်ဂျီယာသမ္မတဂီယော်ဂီမာဗယ်လက်ရှ်ဗီလီနဲ့မကြသေးခင်ကတွေ့ဆုံစဉ်အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကဂျော်ဂျီယာနိုင်ငံကိုအမေရိကန်ကဒေါ်လာ5သန်းထပ်မံကူညီပေးမှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်ဒီကူညီတွေကိုတော့ဂျော်ဂျီယာနိုင်ငံနဲ့သိမ့်ပိုက်ခံအက်ခါဇီးယားနဲ့ဆောက်အော့စတီးယားဒေသတစ်လျှောက်အကရန်အတားအဆီးတွေရုရှားနိုင်ငံကတည်ဆောက်မှုကြောင့် ထိခိုက်ရတဲ့ဒေသခံလူထုကိုထောက်ပံ့မှာဖြစ်ပါတယ်။အမေရိကန်ကတစ်ထောက်ပံ့တဲ့အကူအညီတွေကတချို့ကတော့အိမ်နောင်စု4000လောက်အထိသုံးစွဲနိုင်မဲ့တန့်ရှင်းတဲ့တောက်သုံးရေရေမြောင်းစနစ်တွေရေဖောက်တာတွေနဲ့လမ်းတွေဖောက်လို့မဲ့အသေးစားဆောက်လုပ်ရေးစီမံကိန်း40အတွက်ကိုပံ့ပိုးမှာဖြစ်ပါတယ်။ဒါ့အပြင်အလုပ်သင်တန်းတွေဝင်ငွေရနိုင်မဲ့နီးလန်းတွေနဲ့အသေးစားလုပ်ငန်းတွေကတဆင့်နေဆက်တလျှောက်ကစိုးရိမ်စရာအခြေအနေနဲ့ကြုံနေရတဲ့အိမ်နောင်စုအနည်းဆုံး2000လောက်ကိုလည်းဝင်ငွေအသစ်တွေရရှိအောင်ထောက်ပံ့ကူညီသွားမှာလည်းဖြစ်ပါတယ်။သိမ်းပိုက်ခံအက်ခါဇီးယားနဲ့ဆောက်အော်စတီးယားဒေသခံတွေနဲ့ပတ်သက်လို့သတင်းအချက်အလက်တွေလည်းပုံမရရှိလာမှာဖြစ်ပါတယ်။ရမုံငွေရဲ့ဒစိမ့်တစ်ပိုင်းကိုတော့မကြသေးခင်ကပြဋ္ဌာန်းခဲ့တဲ့ခွဲခြားဆက်ဆံမှုစန့်ကျင်ရေးဥပဒေအကောင့်ထည့်ဖို့မှုကိုစောင့်ကြည့်တဲ့နေရာမှာသုံးစွဲသွားမှာဖြစ်ပါတယ်။ဒီစီဇန်တွေဟာဆိုရင်ပြုပြင်ပြောင်းလဲမှုတွေနဲ့ကဏ္ဍပေါင်းစုံမှာအဖွဲ့အစည်းတွေအရေးအသွေးမြင့်မားအောင်တည်ဆောက်ရမှာအားပေးဖို့အမေရိကန်ရဲ့ရေရှည်ထောက်ပံ့ကူညီတဲ့အစီအစဉ်တွေနဲ့လည်းကိုက်ညီမှုရှိပါတယ်။အမေရိကန်အနေနဲ့တရားစီရင်ရေးကဏ္ဍမှာအရေးအသွေးမြင့်တင်ပြီးဥပဒေရေးရာပညာရပ်တွေနဲ့ကိုစားပြုမှုတွေမှာတိုးတက်အောင်လှုပ်ဆောင်ပြီးတရားဥပဒေစိုးမိုးမှုအားကောင်းလာအောင်ကူညီပေးနေတာလည်းဖြစ်ပါတယ်။အကူအညီတွေဟာဒီမိုကရေစီနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးကိုပံ့ပိုးကူညီတဲ့အနေနဲ့အရက်ပတ်လူမှုအဖွဲ့အစည်းတွေနိုင်ငံသားတွေသတင်းအချက်အလက်တွေပုံမရရှိအောင်နဲ့ဒီမိုကရေစီနီးကျရှင်ပြိုင်မှုတွေကိုလည်းထောက်ပံ့ကူညီပေးနေပါတယ်။စစ်ပွဲရေးကဏ္ဍမှာတော့လုပ်ငန်းတွေချဲ့ထွင်ဖို့နဲ့အသွေးအရောင်စုံတဲ့ဈေးကွက်တွေပေါပေါက်လာအောင်ကူညီပေးတာအမျိုးသမီးတွေငွေချင်းကားနိုင်အောင်အားပေးတာဂျော်ဂျီယာနိုင်ငံရဲ့ညာနာပစ္စည်းပိုင်ဆိုင်ခွင့်ကိုကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့သတ်မှတ်ချက်တွေနဲ့အညီကျင့်သုံးနိုင်အောင်ကူညီတာတွေနဲ့အမေရိကန်ကထောက်ပံ့ကူညီနေတာပါဂျော်ဂျီယာရဲ့ဒီမိုကရေစီနဲ့စစ်ပွဲရေးဖွံ့ဖြိုးတိုးတက်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ဥရောပနဲ့အတ္တလန္တိတ်ဒေသအတွက်ရည်မှန်းချက်တွေကိုဖြည့်ဆည်းရမှာအမေရိကန်ကကူညီသွားဖို့လဲတန်ဋိဌံချမှတ်ထားတာဖြစ်ပါလေရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြီးပါပြီ
တရရှင်လေးခုနဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အာဘော်သားဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းအတည်ပြရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ပေးသွားကြတယ်မနေ့6နာရီကနေ9နာရီအစီအစဉ်စတဲ့ကမနေ့7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ9နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းအချင်းချုပ်ကိုကိုသားညုံကကြီးညာပေးမှာဖြစ်ပါတယ်ဗျာ
2014ခုနှစ်ကမ္ဘာဖလားဘောလုံးဘောလုံးပွဲတွေကိုမနေ့ကြာပြီးနေ့ကဆက်ပြီးတော့ရှင်ပြန်ကြရမှာကိုလံဘီယာနိုင်ငံကဒီ Ivory Coast နိုင်ငံအသင်းကို2-2နဲ့အနိုင်ရသွားတာမို့လို့နောက်တစ်ဆင့်ရှုံးထွက်ပွဲတွေကိုတက်နိုင်ဖို့အလားအလာကောင်းသွားပြီဖြစ်ပါတယ်။ Brazilian မြို့မှာကျင်းပတဲ့အုပ်စုစီပွဲစဉ်တွေမှာကိုလံဘီယာအသင်းကအနိုင်ရလိုက်တဲ့အတွက်6မှတ်နဲ့အုပ်စုပထမနေရာကိုရောက်သွားပြီးတော့ Ivory Coast အသင်းကတော့3မှတ်နဲ့ဒုတိယနေရာမှာရှိပါတယ်။တပွဲစီရှုံးထားတဲ့အုပ်စုစီကကြံထက်သင်းဖြစ်ကြတဲ့ဂျပန်နဲ့ဂရိအသင်းကတော့အခုနောက်ဆုံးရှင်ပြိုင်တဲ့နေရာမှာတစ်ဖက်တစ်ဖက်ဂိုးမသွင်းနိုင်ပဲသိကြခဲ့ပါတယ်။ကြောင့်မို့လို့အဆူစီမာဒီနှစ်ပွဲကစားပြီးတဲ့အချိန်မှာတော့ကိုလံဘီယာအသင်းက6မှတ် Ivory Coast အသင်းက3မှတ်ဂျပန်နဲ့ဂရိနိုင်ငံတို့ကတမှတ်စီရရှိထားကြပါဗါအီရတ်နိုင်ငံမှာဒီဆူနီစစ်သွေးကြွတွေကိုအီရတ်ဆွေကနှင်းနှင်းတိုက်ခိုက်ရမှာကုညီဖို့အမေရိကန်စစ်အကြံပေး300ကျော်နဲ့ဆလနက်ပစ္စည်းတွေကိုပေးပို့သွားဖို့ပြင်ဆင်နေပြီပဲဆိုပြီးတော့သမ္မတအိုဘားမားကပြောဆိုလိုက်ပါတယ်နောက်ဒီအမေရိကန်အောက်လွှတ်တော်ရဲ့ Republican လူများစုခေါင်းဆောင်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ် Kevin McCarthy ကိုဒီ Republican အောက်လွှတ်တော်အမတ်တွေကရွေးချယ်လိုက်ပြီဖြစ်ပါတယ်အလွတ်တော်နတ်မက်ကတီဟာပါတီတွင်ရွေးကောက်ပွဲမှာကြာသပတေးနေ့ကအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာသတင်းချင်းချုပ်ကိုကိုသားညုံချင်ညာပေးခဲ့တာဖြစ်ပါတယ်ဒီမနက်အစည်းအဝေးထုတ်လို့ရေမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇဟာရာအဘူဇိတ်ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ2430နဲ့39ရိုးကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစည်းအဝေးကိုတော့လိုင်းလိုမီတာ16 19နဲ့25ရိုးကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.